ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးဦးညာဝင်းဘလို့သုံးသပ်တယ်လဲနောက်တစ်ခါဒီပြဿနာကိုလက်ရှိကင်တွဲဖြေရှင်းနေတဲ့နေရာမှာဒီတဲ့ပို့ပြီးတော့များပြုပြင်မွန်းမှန်ပြီးဖြေရှင်းရင်ကောင်းမလဲဦးညာဝင်းရဲ့အမြင်လေးသိပြစေခင်ဗျာ
ရခိုင်ပြည်နယ်အခြေအနေကတော့အဖြစ်တောင်းနဲ့ထွက်မှာမဟုတ်ဘာလို့ဆိုတော့တစ်ဖက်ကမလိုတဲ့လူတွေကအချင်းအတော်ကြတဲ့ကပြင်ဆင်ပြီးဆောင်ရွက်ခဲ့တာနော်ပြန်ပြီးတော့ဒီလိုလူအုပ်လူဝင်းနဲ့စကားမျိုးဝင်သိမ်းတက်ပြီးတော့ဖြစ်လာတဲ့အခြေအနေမှာပြန်လဲတည်ဆောင်ရတာတော်တော်ခက်ပါတယ်အဲ့တော့ဒီဘက်ကပြန်လဲပြီးတော့ဟိုနေဖို့နေဖြစ်ဖို့ဆိုတာစူးစမ်းနေတယ်စစ်ချင်းတော့မထင်နိုင်ဘူးနောက်ပြီးတော့ဒီဟာကိုနောက်မထစ်အောင်လဲစဉ်းစားမှာနိုင်ငံတကာတော့ဘာသာရေးပုံမှန်ဒီပြောနေကြတာတွေအများနေကျွန်တော်တို့ဒီမှာဘာသာရေးခွင့်ချမှုမရှိပါဘူးအဲ့တော့ဘာသာရေးနဲ့ပတ်သက်ပြီးတော့အပြင်ကပြောတာတွေကဟိုအမားရင်းနေသိများတယ
်ဟုတ်ကဲ့ဒီကိစ္စမှာအခုဆိုပါတော့ခင်ဗျာမစ္စတာကော်ဖီအနန်ကိုအရင်ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဥက္ကဋ္ဌခန့်လိုက်တုံးပါလေဟာဒီလူကိုဘာလို့အပြင်ကလူခေါ်သွင်းခေါ်ရတာလဲဆိုပြီးကြေကြေလောင်ထွက်ပါတယ်ဒါမှမဟုတ်ရေရှည်မှကြတဲ့အခါကျတော့တကယ်တမ်းကော်ဖီအနန်ရဲ့ထိရောက်မှုတွေမြင်လာတဲ့အခါမှာတခါအမြင်တွေကပြန်ပြောင်းလာကြတာလည်းကျွန်တော်တို့မြင်ရပါတယ်အဲ့တော့ကော်ဖီအနန်ကိုခန့်အပ်ခြင်းနဲ့ပတ်သက်တဲ့ဥညာဝင်ဘလို့အမြင်ရှိလဲခင်ဗျဟု
တ်တယ်ကော်ဖီအနန်ကိုကော်မရှင်ကိုစပြီးတော့ဒီမှာတုတ်တော့တိုင်းလာဒီဟာအရင်စတင်ကြတယ်လေစတင်ကြတယ်ကော်ဖီအနန်ကိုကော်မရှင်ရဲ့တာမိုးကိုသူတို့အလေးမထားဘူးအတင်းဆုပ်ပြောတာပေါင်းသောအချိန်တွေကနိုင်ငံကပေါ်ပြီးနေတာသွားရခွင့်ပြုခြင်းနဲ့သွားရတီမပြုခြင်းနဲ့သွားလာနေကြတာပဲသို့တော့လုံးဝလွတ်လွတ်လပ်ကြီးတော့မပေးသေးဘူးပေါ့ဒါကလည်းအချင်းကြီးတစ်ခုကိုတောင်းဆိုင်နေတဲ့သဘောလိုပဲကျွန်တော်ထင်ပါတယ်မောင်တော်ရေချာအလုံးကြည့်ကြတဲ့ကိစ္စကြီးဒီဥစ္စာကိုခက်လွယ်လွယ်ပျော်ခက်လွယ်လွယ်လုပ်နေလို့မဖြစ်ဘူးကျွန်တော်ဇိုင်းကြီးလုံးအကုန်လုံးတိုင်းရင်းသားရောဒီမရောအလုံးကြီးညွတ်နဲ့ဒီကစားကြီးရှင်းဖို့သိပါဘူးလားဆောင်ရွက်ကြဖို့လူနေကြီးလို့ထင်ပါတ
ယ်ဟုတ်ကဲ့ဒီ IS အဖွဲ့နဲ့မောင်ရော့ဒေတာမှာလှုပ်ရှားနေတဲ့အကြမ်းဖက်အဖွဲ့ဇီးတွေနဲ့လူစိုးတွေနဲ့ဆက်သွယ်မှုရှိတယ်ဆိုတာကအခုအစိုးရပြောတယ်လို့အပြင်လည်းထွက်နေတာရှိပါတယ်ခင်ဗျအဲ့တော့ IS အဖွဲ့ကပါဝင်ပတ်သက်နေတာကိုမွတ်စလင်နိုင်ငံတချို့ကပါဝင်ပြီးမြန်မာအစိုးရကိုစန့်ကျင်ပြောကြားနေတာအဲ့ဒါဦးညာဝင်ဘလို့များဆက်ဆက်တွေ့ရင်ရမလဲဒီက
တော့သူတို့ဘာလာရေးအခြေခံနဲ့ချင်းနေတာပဲကျွန်တော်တို့ဒီဘက်မှာဘာလာရေးအခြေခံမရှိဘူးเนาะကိုယ့်ဘဝကျူးကျော်လာတဲ့ဘာသာရေးနေတဲ့ကတ္တနာရှင်းနေရတယ်သူတို့ကဘာသာရေးနဲ့တွန်းနေဟိုဘုရားဘာသာကဘာဝမှာဘုသိရေးတဲ့အနိုင်နေတယ်လေဒါလူတိုင်းသိတယ်အဲ့တော့ဒီလိုအခြေအနေမှာကျွန်တော်တို့ကဟိုတိုင်းပြည်ပြည်နေအောင်နဲ့เนาะဘာသာရေးကိစ္စမဖြစ်အောင်စူးစမ်းနေကြရတဲ့အခြေအနေမှာเนาะကျွန်တော်ထင်တယ်တော့ဒီတက်ပေါ်ပြီးတော့ပုံဝင်လေးလေးနဲ့ဆောင်ရွက်ရင်ပုံပြီးဖြစ်တော်မလားလို့အဲ့လိုလေ